ဗီယက်နမ်ကွန်မြူနတီပါတီခေါင်းဆောင်ကိုမိမိရဲ့ကိုယ်ပိုင် website စာမျက်နှာမှာရေးသားဝေဖန်ခဲ့တဲ့ဗီယက်နမ်သတင်းသမားဟာအစိုးရသတင်းစာတိုက် Family and Society ကနေအလုတ်ဖြောက်တာခံခဲ့ရတဲ့ပြင်တရားစွဲမယ်လို့ပါအချိန်ကျောက်တာခံခဲ့ရပါတယ်။ Vietnam Communist Party အထွေထွေအတွင်းမှ Nguyen Phu Thong ရဲ့မင်ခွန်းနဲ့ပတ်သက်ပြီးသူရေးသားခဲ့တဲ့24နာရီမပြည့်ခင်မှာပဲ Vietnam အစိုးရရဲ့သတင်းစာဖြစ်တဲ့သတင်းစာတိုက်ကနေ Nguyen Dat Kinh ကိုအလုတ်ထုတ်ပြလိုက်တာပါ။တနင်္လာနေ့နိုင်ငံတော်ကိုမင်ခွန်းပြောကြရမှာကွန်မြူနတီပါတီခေါင်းဆောင်ကနိုင်ငံမှာပါတီစုံစနစ်ကိုကျင့်သုံးဖို့နဲ့အာဏာကိုခွဲဝေဖို့အတွက်ပြောတဲ့သူဟာဗီယက်နမ်လူမှုအတိုင်းအဝိုင်းကိုကြဆုံးအောင်လုပ်တယ်လို့ပြောကြားခဲ့တာပါ။ကင်းရဲ့ blog စာမျက်နှာမှာတော့ဗီယက်နမ်ခေါင်းဆောင်အနေနဲ့လူမှုကိုအခုလိုပြောခွင့်မရှိဘူးလို့យေတာထားတယ်လို့ဗီယက်နမ်နိုင်ငံရဲ့တကယ့်ပြဿနာကအဂတိလိုက်စားမှုတွေရှိနေတာလို့ဆိုပါတယ်။သူ့ရဲ့យေတာချက်ဟာအင်တာနက်ပေါ်မှာချက်ချင်းပဲပြန့်နှံ့သွားခဲ့တာပါ။2008ခုနှစ်ကလေးကကင်းအလုတ်ဆက်လုပ်ခဲ့တဲ့ဒီသတင်းစာတိုက်ကကျင်ညာချက်တစောင်းကိုအများဆုံးထုတ်ပြန်ခဲ့ပြီးသူဟာသတင်းစာတိုက်ရဲ့စီးမင်းစီကန်းတွေကိုဖောက်ဖျက်ခဲ့တာမျိုးအလုတ်ထုတ်ပြလိုက်တယ်လို့ဆိုပါတယ်။ဒါအပြင်သူ့ရဲ့ပြောကြားချက်တွေနဲ့လှုပ်ဆောင်ချက်တွေအတွက်တရားဥပဒေအရရင်ဆိုင်ရနိုင်တယ်လို့လည်းတတိပေးခဲ့ပါတယ်။